ကချင်ပြည်နယ်အတွင်းမှာလူမှုအခြေပြုငွေရစေဝါတိုက်ဖြက်ရေးစီမံချက်အကောင့်ထည့်ဖော်ပြီးနှစ်နှစ်အကြာမှာငွေရစေသုံးဆွဲသူရောင်းဝယ်သူတွေတိတိသားသားရော့ကျလာသလိုဧကထောင်နဲ့ချီတဲ့ဘင်းငင်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဒေသဆိုင်ရာငွေရစေတိုက်ဖြက်ရေးအဖွဲ့ခေါင်းဆောင်တွေကဒီကနေ့ကြာရောက်တဲ့ကချင်မူရစေဝါစန့်ကျင်ရေးနေ့မှာပြောဆိုလိုက်ပါတယ်စီမံချက်အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့ကာလအတွင်းမှာအခက်အခဲတွေရှိခဲ့ပေမဲ့အစိုးရအသေးလက်ထက်မှာအာဏာပိုင်တွေဘက်ကပုံမို့ပူပေါင်းလာမယ်လို့ညွှန်းလင်းကြောင်းပြောကြပါတယ် VOA သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားတာပ
ါဟုတ်ကဲ့ဒီကနေ့ကြာောက်တဲ့ကချင်မူရစေဝါစန့်ကျင်ရေးနေ့အခမ်းအနားကိုကချင်ပြည်နယ်ကမြစ်ကြီးနားတနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်နဲ့လာရှုစတဲ့မြို့တွေမှာကျင်းပခဲ့ပြီးမြစ်ကြီးနားမြို့မှာတော့လူအင်အား 9,000 နီးပါးလောက်တက်ရောက်ခဲ့ကြပါတယ်မြစ်ကြီးနားမြို့အခမ်းအနားကိုမနောခွင်းမှာမနေ့၈နာရီကနေ၁၀နာရီထိကျင်းပခဲ့ပြီးမွေးရစေဝါတိုက်ဖြက်ရေးစီမံချက်နှစ်နှစ်တာကာလအတွင်းအောင်မြင်မှုကြာရှုံးမှုနဲ့အနာဂတ်မှာဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတင်ပြဆွေးနွေးခဲ့ကြသလိုခရီးရန်တမာကျန်းစာပါဆုံးမဩဝါဒတွေကိုလည်းမျှဝေဟောပြောခဲ့ကြပါတယ်အခမ်းအနားကိုတက်ရောက်ခဲ့တဲ့ကချင်လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့ရဲ့ဝိုင်းမော်မြို့နယ်တာဝန်ခံဦးလွန်းခေါင်ကနှစ်နှစ်အတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုအခုလိုပြောပါတယ်
။ဒီမူရရှိပါကကိုသတိရို့ရွာတိုင်းအတင်းတော်တိုင်းမှာကျွန်တော်ခရီးရန်ဘာသာရေးလေးရွာတိုင်းမှာအတင်းတော်တိုင်းရှိတယ်ပေါ့။အတင်းတော်တိုင်းမှာကျွန်တော်လူစုမူရရှိပါတဲ့ရှင်းကွန်မြူနတီတော့ဖွဲ့လာနိုင်တယ်။ပြီးတော့ဖွဲ့ပြီးတော့လူချမ်းမှုသူ့နေရာနဲ့သူလုပ်သွားတော့အခုနေရာတိုင်းမှာအရင်တော့လောက်မူရရှိပါဖြစ်နာပေါ့။ကျွန်တော်ရွာထဲမှာဘင်းစားတယ်ဘင်းဝယ်ဘင်းရှူနေတဲ့အပင်းထူးတဲ့အလန်းပေးပါကျွန်တော်တွေ့နေရတယ်ဒီကြားထဲမှာနည်းနည်းလုံးလိုက်တဲ့အခါမှာဘင်းစားတွေကျောက်သွားတယ်ပြီးတော့ရွာထဲမှာဆိုးဆိုးတူးရက်ပြုတယ်ဟိုပစ္စည်းကျောက်တဲ့ဟာတွေတော်တော်လေးကျသွားတယ်ဒီဘင်းတောင်းတဲ့လူတွေတော်တော်လေးကျွန်တော်တို့ဖမ်းဆီးပြီးတော့ရှင်းလင်းနိုင်တယ်ပေါ့
မွေးရစီဆွဲသူတွေကိုပထမအဆင့်အသိပညာပေးတာဒုတိယအဆင့်ဆေးဖြတ်စခန်းမှာကုသပေးတာနဲ့တတိယအဆင့်မှာဥပဒေအရရေးယူတာတွေကိုအဆင့်လိုက်ဆောင်ရွက်ပေးနေကြောင်းလည်းပြောပါတယ်မွေးရစီဝါတိုက်ဖြည့်ရေးနဲ့ပတ်သက်ပြီးကြုံတွေ့ရတဲ့အခက်အခဲကိုတော့သူကအခုလိုပြောပါတယ
်မောင်မြင်ခဲ့တဲ့ဟာဆိုရင်တော့ဥပမာတစ်ခုစပြရမလို့ဌာနဆိုင်ရာတွေကဟိုအားမပေးတဲ့ဟာမျိုးတွေကြောင့်မလို့ကျွန်တော်တို့တစ်ခါပြီးတော့လုံးပြခံရတဲ့အခါမှာအခက်အခဲလေးတွေရှိတယ်လုံးခဲ့တဲ့ဒီ January 5 မှာကျွန်တော်တို့ဘိန်းစစ်စစ်စီရေးဒီတနိုင်းပဲဆိုတခြားနေရာတော့ AE စစ်စစ်စီရေးဒီနဲ့ကျွန်တော်တို့သွားနိုင်ပြီမဲ့ဒီကျွန်တော်ဝိုင်းမော်ဒီစတုံးကမ္ဘာကြီးဒီဆက်မှာအစိုးရကတားပေါ်မှုဖဲမှုမရှိတော့ကျွန်တော်တို့လူစုတွေဘယ်တော့ကျူစာကျူစာအောင်မြင်မှုမရှိခဲ့ဘူးဒီလက်ရှိအစိုးရစစ်ကတော့ဒီဦးစေဝပြဿနာကိုဖဲဖဲဝင်ဝင်လုံးလာမယ်လို့ကျွန်တော်တို့မျှော်လင့်တယ်
တနိုင်းမြို့နယ်မူရစေဝါတိုက်ဖြက်ရေးအဖွဲ့ဥက္ကဋ္ဌဦးနော်တောင်ကသူတို့မြို့မှာလူ1000လောက်ပါဝင်ပြီးမြို့အနှံ့ခြေတက်ဆန္ဒထုတ်ဖော်ခဲ့တယ်လို့ပညာပေးဟောပြောပွဲနဲ့စုတောင်းပွဲတွေကိုလည်းကျင်းပခဲ့တယ်လို့ပြောပါတယ်။တနိုင်းမြို့နယ်အတွင်းပြီးခဲ့တဲ့ကာလကဆောင်ရွက်ခဲ့တဲ့အခြေအနေကိုဦးနော်တောင်ကအခုလိုပြောပါတယ
်။ဒါအခုကျွန်တော်ပြည်သူလူထုတင်လည်းတော်တော်လေးကတော့ကျွန်တော်မူရစေဝါတိုက်ဖြက်ရေးလုပ်ငန်းမှာပါဝင်လာတာကျွန်တော်သိရပါတယ်။နောက်ပြီးတော့ဒီဘင်းကင်းကိုလည်းကျွန်တော်ဒီနေ့2016မှာတော့ကျွန်တော်ဒီဧကတထောင်ကျော်ကျွန်တော်ခုတ်ထွေရှင်းလင်းစစ်နိုင်တယ်နောက်ပြီးတော့မွေးစေဝါတုံးဆွဲနေတဲ့လူတွေကိုလည်းကျွန်တော်တော်တော်များများစားသုံးသူဘဝကနေသူတို့လူကောင်းဖြစ်အောင်ကျွန်တော်ပြန်လည်ပြုပြင်ပေးနိုင်ခဲ့တယ်နောက်ပြီးတော့ကျွန်တော်ဒီခေါ်ပြောရှင်အကြည့်ပညာပေးရှင်အဖြစ်ဤမုံတရပြီးတော့ဤစံတာနဲ့မွေးစေဝါစားသုံးတဲ့အဟာကိုသူတို့ကနေသူတို့ကံစေဝါတဲ့ချက်ယူတဲ့လူတွေလည်းတော်တော်များများရှိပါတယ်လို့ကျွန်တော်ဆီမှာ
ရှမ်းပြည်နယ်မြောက်ပိုင်းလာရှုနဲ့ကုတ်ခိုင်မြို့တွေမှာလည်းကချင်မွေးရစေဝါစန့်ကျင်ရေးနေ့အခမ်းအနားကိုခရီးရန်အသင်းတော်တွေကဥဆောင်ကျင်းပခဲ့ပါတယ်လာရှုမြို့မှာကျင်းပတဲ့အခမ်းအနားကိုလူအင်အား1400လောက်တက်ရောက်ခဲ့ပြီးကုတ်ခိုင်မြို့မှာတော့လူ600လောက်ပါဝင်တက်ရောက်ခဲ့တယ်လို့ကုတ်ခိုင်မြို့ကပွဲပြည့်မြောက်ရေးကော်မတီအဖွဲ့ဝင်တူဦးဖြစ်တဲ့ဒေါ်ဘောက်ခွန်ကပြောပါတယ်ဒီလိုအခမ်းအနားကျင်းပတဲ့အတွက်လူထုကအမြင်ပုံပုံပွင့်လင်းလာသလိုအစိုးရနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အစာပြိုးလာနိုင်မယ်လို့မျှော်လင့်ကြောင်းဒေါ်ဘောက်ခွန်ကပြောပါတယ်။
ကျွန်တော်တို့ပြည်သူလူထုလည်းဒီနေ့လူမျိုးလုံးလိုက်တဲ့အခါမှာတော့အမြင်ပြေလာမယ်လို့မျှော်လင့်တယ်။ပြည်အစိုးရနဲ့ရောခေါင်းဆောင်မလို့ဆက်ပြီးတော့လက်တွဲနိုင်ဖို့လည်းအစာပြိုးတဲ့အချိန်လို့လည်းအမှလို့အလိုမျိုးယုံကြည်ပါတယ
်။ကချင်ပြည်နယ်မှာမွေးရစေဝါတုံးဆွဲတာတွေမြင့်တက်လာတာကြောင့်ကချင်မျိုးသားရမိရဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီးကချင်မွေးရစီဝါစန့်ကျင်ရေးနေ့ကျင်းပဖို့ကို2013ခုနှစ်ဇွန်လ26ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမွေးရစီဝါတုံးဆွဲရောင်းဝယ်မှုစန့်ကျင်ရေးနေ့မှာဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်